စကိုင်းတိုင်းရင်းမပင်မြို့နယ်ကတစ်ကွင်းတွေမှာတစ်တွေတဲဖို့လုံခြုံရေးရှူနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကအကြဆုံးရှိခဲ့ကြောင်းကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲဖြစ်ခဲ့တဲ့နေရာကနေအိမ်ထွေကိုစစ်တပ်ကမီးရှို့သွားတဲ့အတွက်နေအိမ်50နီးပါးမီးလောင်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။ရင်းမပင်တဲကစစ်ရေးအခြေအနေတွေကိုကိုရဲမုံပြောပြပေးပါမယ်ရှင်
။ရင်းမပင်မြို့နယ်ကစေတူတက်ကွင်းနဲ့ဗရင်မြင့်တက်ကွင်းမှာတစ်တွေတည်ယူဖို့လုံခြုံရေးဆောင်ရွက်နေတဲ့စစ်တပ်ဟာအော်ဂုလ29ရက်မှာအင်းဖျားရဲဝင်ရောက်လာတဲ့အတွက်စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါ။စစ်တပ်ဟာအင်းဖျားရွာတဲ့ကနေအိမ်တွေမှာပစ္စည်းတွေဝင်ရောက်ရှာဖွေနေချိန်စီးကျူတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ဘက်ကအကြအဆုံးရှိခဲ့တယ်လို့ပြည်ထောင်စုလူမျိုးရေးတပ်ဦး ULF ကပြန်ကြားရေးတာဝန်ခံကိုကျော်ရန်ကအခုလိုပြောပါတယ်
။နီးနားစေတူနီးနားဝင်းကျင်မှာရှိတဲ့ရွာတွေကိုသူတို့ဟိုဟာအဲရွာတွေမှာရှိတဲ့အိမ်တွေကိုသူတို့ကိုဘာပစ္စည်းစောက်ရှာရင်းဖွေရင်းနဲ့အဲ့ဒါကျွန်တော်တို့အဲ့ဒီအကြောင်းကြားလို့မို့သွားတိုက်ခဲ့တာပါဗျာ။ဟုတ်5မိနစ်မိနစ်20ပဲကြာမှာဗျာ။ကျွန်တော်တို့ကသူတို့လာမယ်ဆိုတာသူတို့အဲ့လိုလုပ်နေတာပြီးလို့မို့ကျွန်တော်တို့အသိကျူစောင့်ပြီးတိုက်ခိုက်ခဲ့တာပါဗျာ။ဒီကိစ္စဆုံးသူတို့ဘက်က9ယောက်လောက်တော့ရှိမှာဗျာ။ကျွန်တော်တို့ဒီတိုင်းဆွဲထုတ်သွားတာတွေပါတယ်ဗျာ။ကျွန်တော်ရှည်တန်းမြတ်ရှည်တန်းရဲဘော်တွေလည်းမျက်မြင်တတ်တွေတော့ရှိပါတယ်ဗျာ။ဟုတ်။အဲ့လိုမျိုးဆွဲထုတ်တာရှိရဗျာ။နောက်ပြီးသူကလင်းလိုက်တိုက်ခံလာရတာဆိုတော့သူတို့ပြန်ပြီးခုခံတဲ့မရလိုက်ဘူး။
တိုက်ပွဲဖြစ်တဲ့နေရာကိုချင်းသွင်းမြစ်တာချတဲ့အနောက်မြောက်ပိုင်းစစ်ဌာနချုပ်ကနေလက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်။စစ်တပ်ဘက်ကကြာဆုံးတာနဲ့ပတ်သက်လို့တော့ VOA ကတီးကြားအတိမပြုတ်နိုင်သလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပေမဲ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတိမ်းစီရမိတဲ့လက်နက်အချို့ကိုထုတ်ပြန်ထားပါဗျ။တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ဟာတမယာပင်ရုံးနဲ့အင်းဖျားကနေ50နီးပါးကိုမိရှို့သွားတယ်လို့ရင်းမပင်ဒေသခံတူကအခုလိုပြောပါတယ်။ည
နေ4နာရီလောက်ဆိုတော့တမယာပင်ရုံးကအိမ်နဲ့ပဲအင်းဖျားက29အဲ့ဒါလည်းအဲ့နေပါပဲဖြစ်ကုန်တာ။ဟုတ်တယ်တိုင်ပွဲရှိမှာဆိုတော့အလူရီအဲတိုင်ပွဲဖြစ်ကုန်တာရှောင်းနေတာကြာပြီတိတ်ထုတ်နေတာကုန်းရှောင်းနေကြတာပေါ့
စစ်တပ်ဟာရင်းမပင်တွေကတက်ကွင်းကတက်တွေထုတ်ယူဖို့အော်ဂိုလာ6ရက်ကလေးကရောက်ရှိနေတာဖြစ်ပြီးစစ်တပ်တပ်ဆွဲခြင်းကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရဲသားတဦးလည်းလက်နက်ကြီးထိမှန်တေဆုံးခဲ့ပါသေးတယ်စစ်တပ်ဟာတက်ဆွဲပြီးတက်တွေထုတ်ယူနေတဲ့အတွက်အနီးအနားကကျေးရွာ900ကဒေသခံ3000ကျော်ဟာစစ်ဘေးသိမ်းရှောင်နေရတာရက်20ကျော်ကြာမြင့်နေပြီးစစ်ဘေးသိမ်းရှောင်တာရက်ကြာမြင့်လာတဲ့အတွက်စားဝတ်နေရေးအခက်အခဲရှိနေပြီးအကူအညီတွေလည်းလိုအပ်နေပါတယ်ခင်ဗျာ။